ယူကရိန်းနိုင်ငံကိုရုရှားကျူးကျော်မှုဖြစ်လာတဲ့အချိန်မှာပဲထိုင်ဝမ်ကျွန်းမှာတရုတ်ကျူးကျော်မှုရှိလာခဲ့လို့ရှိရင်ထိုင်ဝမ်ကျွန်းသားတွေခုခံမှုအဆင်သင့်ဖြစ်ကြရလားဆိုတဲ့မေးခွန်းတွေထွက်လာပါတယ်။ထိုင်ဝမ်မှာသမ္မတဆိုင်အင်ဝမ်ဟာသူ2016ခုနှစ်အာဏာရလာတဲ့ကစလို့စစ်ဖက်အားကောင်းလာစေဖို့အတော်လေးကိုအာရုံစူးစိုက်လုပ်ခဲ့တာပါ။သူ့အစိုးရတပ်တန်းတွေမှာထိုင်ဝမ်ကာကွယ်ရေးကိုလေးပီးပြီးတော့အရန်တပ်ဖွဲ့ဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်တာနဲ့ထိုင်ဝမ်စစ်တပ်အရေးသွေးတိုးတက်လာဖို့အစိုးရတွေကိုဆောင်ရွက်ခဲ့ပါတယ်။စစ်မဲ့ဖြစ်လာခဲ့လို့ရှိရင်ထိုင်ဝမ်စစ်တပ်ကိုအကူအညီပေးနိုင်ဖို့အတွက်လူတိုင်းကြီးပါအခြေခံစစ်ပညာကိုမဖြစ်မနေသင်ကြားဖို့လိုပါတယ်။1990ခုနှစ်ကစလို့တော့လူတိုင်းစစ်မှုထမ်းကာလနှစ်နှစ်ကနေပြီးတော့လေးလအထိကိုရှော့ချခဲ့ပေမဲ့အခုတော့ဒီထိုင်ဝမ်ကာဝေးဝန်ကြီးဌာနကဒီလိုမျိုးကာလတူစစ်တနန်းဟာမလုံလောက်ဘူးလို့ပြောလာပါတယ်။ထိုင်ဝမ်လူလူစစ်တမ်းရယူမှုအဖွဲ့ကြီးရဲ့မကြခင်ကစစ်တမ်းတစ်ခုမှာတော့အသက်20နှစ်အထက်လူ88ရာခိုင်နှုန်းဟာထိုင်ဝမ်ဟာကိုယ့်ကိုယ်ကိုကာကွယ်နိုင်မှုမရှိဘူးလို့ဖြေထားကြပါတယ်။နောက်ထပ်မေးခွန်းတစ်ခုမှာတော့ထိုင်ဝမ်မှာရှိတဲ့စစ်မှုထမ်းကာလကိုလေးလကနေပြီးတော့တစ်နှစ်ထိတိုးမြှင့်တင့်တယ်လို့အသက်20အထက်လူ 85.9% ရာခိုင်နှုန်းကဖြည့်ဆူထားပါလေ။ဒီဖြည့်တွေကိုကြည့်လို့ရှိရင်ထိုင်ဝမ်မှာရှိတဲ့အသက်ပြည့်သူတိုင်းဟာထိုင်ဝမ်ကျုပ်ကိုခုခံကာကွယ်ဖို့စွန့်လွတ်စွန့်စားဖို့ဆန္ဒရှိကြတယ်ဆိုတာပြနေတာပဲလို့ Hoover Institution ရဲ့သုတေသီ Caris Templeman ကပြောပါလေ။ဒါပြင်ထိုင်ဝမ်စစ်တပ်အနေနဲ့သူ့ရဲ့အရန်တပ်ဖွဲ့စနစ်ကိုပြန်လည်သုံးသပ်ဖို့အခွင့်အလမ်းလည်းဖြစ်တယ်လို့သူကပြောပါလေ။အခုယူကရိန်းစစ်ကြောင့်မလို့ထိုင်ဝမ်မှာလူလူခြေပြုတ်ကာကွယ်တပ်ဖွဲ့တရထားဖို့လူမလားဆိုတဲ့စဉ်းစားမှုတွေရှိလာတယ်လို့လွှတ်တော်နိုင်ငံခြားရေးရာနဲ့ကာကွယ်ကော်မတီအဖွဲ့ဝင်လွှတ်တော်မတ်လိုချစ်ချင်းကပြောပါတယ်။မြို့ပြစစ်ပွဲလိုမျိုးပြင်ဆင်ထားနိုင်ဖို့အတွက်စစ်မှုထမ်းကာလလေးလဟာအင်ပတန်တူတောင်းလွန်းလာမှုလို့လူငယ်တွေကိုဒီထက်ပိုပြီးတော့ကြာကြာစစ်သင်တန်းပေးဖို့စဉ်းစားနေကြတယ်လို့လည်းသူက VOA ကိုပြောဆိုပါတယ်။